အာရှဒေသလူသားချင်းစာနာမှုကူညီရေးအစီအစဉ်ကိုကြီးကြပ်တဲ့အမေရိကန်ဒူးလက်ထောင်နိုင်ငံသားရဲ့ဝန်ကြီး Richard Albright ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းအနေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကလိုအပ်ချက်ရှိနေတဲ့လူမှုအတိုင်းအဝိုင်းတွေကိုဘယ်လိုကူညီတွေပေးနိုင်မလဲဆိုတာကိုလေ့လာစုံစမ်းခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီအကြောင်းပြေစုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ဒုတိယလက်ထောင်နိုင်ငံသားရဲ့ဝန်ကြီး Richard Albright နဲ့အမေရိကန်သံတမန်ကြီး Scott Marcia တို့နှစ်ဦးဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာဒေသခံတွေဖြစ်ကြတဲ့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါတွေ့ဆုံခဲ့ပါတယ်။အာရှဒေသဆိုင်ရာလူသားချင်းစာနာကူညီရေးအစီအစဉ်တွေကိုကြီးကြပ်တဲ့ဒုတိယလက်ထောင်နိုင်ငံသားရဲ့ဝန်ကြီးရဲ့ဒီခီးစင်ဟာဒေသခံတွေနဲ့တွေ့ဆုံစကားပြောဖို့အကူအညီတွေကိုဘယ်လိုပေးနိုင်မလဲဆိုတာလေ့လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောခွင့်ရသူ Annie Marin က VOA ကိုပြောပါတယ်
။The US continues to believe that progress in Rakhine State is critical to Myanmar's future.
ရခိုင်ပြည်နယ်ရဲ့အခြေအနေတိုးတက်ကောင်းမှုမှာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်။အဲဒီမှာရှိတဲ့လူမှုအတိုင်းဝိုင်းတွေနဲ့စကားပြောဆိုဆွေးနွေးခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုသိနိုင်မှာပါ
။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမနေ့တုန်းကတော့ဒီ ANP ရခိုင်မျိုးသားပါတီနဲ့စစ်တွေမျိုးမှာတွေ့ဆုံခဲ့ရမှာ။ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးအကူအညီဘယ်လိုပေးနိုင်မလဲဆိုတာ ANP တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။ရခိုင်မျိုးသားတွေဘက်ကတော့ဒီဒုက္ခသည်တွေကိုမောင်းတောတောင်ပိုင်းမှာနေရာမချဖို့လိုလားတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့တယ်လို့ AMP ဥက္ကဋ္ဌပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ
်။အစိုးရကတော့သူတို့ရဲ့နိုင်ငံတကာရဲ့ဖိအားကိုမလွယ်ဆယ်နိုင်ဘူးဆိုရင်တတိယတော့လက်ခံပေးရမှာပေါ့နော်။ဒါပေမဲ့တော့မောင်းတောတောင်ပိုင်းကိုကြတော့လက်ခံဖို့မဖြစ်နိုင်ဘူး။ဒါတွေဟာပြည်သူရဲ့စင်တာအရာလွှတ်တော်ကလည်းသုံးဖြတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မောင်းတောတောင်ပိုင်းမှာလက်ခံလို့မဖြစ်နိုင်ဘူးဆိုတာတော့ကျွန်တော်တို့ပြင်ပြသေးပါတယ်။သူတို့ဘက်ကတော့နော်ဒီလူသားချင်းစာနာတဲ့သဘောပဲပြောပါတယ်
။ဒုက္ခသည်တွေနေရာပြောင်းရေးကိုဒီလပိုင်းတွင်စတင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရစီစဉ်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေနေရာပြောင်းရေးမှာဘေးကင်းလုံခြုံမှုမရှိသေးတာလူအပ်ချက်တွေရှိနေသေးတာကြောင့်ပြောင်းဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂဘက်ကတော့ထောက်ပြနေပါတယ်။အမေရိကန်ပြောင်းစုအနေနဲ့ကတော့ဒီဒုက္ခသည်တွေပြောင်းရေးမှာသူတို့ရဲ့စာနာသဘောတိုင်းဖြစ်ဖို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်ရေးဖြစ်ဖို့လိုလားတယ်လို့အမေရိကန်တန်ယုံပြောခွင့်ရသူကပြောပါတယ်။မောင်းတော့မြို့နယ်မြို့တကြီးကြီးရွာကနေပြီးတော့ရှောင်းတင်းခဲ့ရတဲ့မွတ်စလင်ဒုက္ခသည်ဦးလာထွန်းကတော့ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေကိုတော့မှဆွေးရကနေပြီးတော့ပြန်လည်နေရာချထားပေးနိုင်ခြင်းမရှိသေးတာကြောင့်မလို့အခုလုံးမဲ့ဒီပြန်ပို့ရေးအစီအစဉ်ပေါ်မှာသူကမယုံကြည်ပါဘူး
။ကျွန်တော်ကိုယ်တိုင်ကဒုက္ခသည်ပြနေတာကျွန်တော်မှလည်းအိမ်ကြီးနေရှိတာမှာဆင်းနေနေပါတော့တယ်ကျွန်တော်အိမ်မဟုတ်ဘူးကျွန်တော်တရွာလုံးနေပါ့ကိုသူကဟိုမရှိပြတာမြေတူကြီးဟာလေဒီအမှသူကဟိုဆက်ပြီးရှားလိုက်တယ်သူစစ်တရားနေလာပြီးဆက်ပြီးရှားလိုက်တယ်။ကျွန်တော်ကြောင်ကြောင်ရရင်ကျွန်တော်ကအဲ့ရောမှာတတော်ပြင်ပြီးတော့သွားလို့ရမှာမဟုတ်ဘူး။ဒီဟိုကရဝင်လာတဲ့လူတွေကိုထားပါဦး။ကျွန်တော်ဒီမှာလည်းအဲ့ဒါကိုရမသွားရင်ဒီမှာလူတွေကဆက်ပြီးရှိနေတဲ့လူတွေတောင်းချီရှိတယ်။ခုမိချေရစီရအတိုင်းအမှားကျွန်တော်နေနေတာ။အဲ့လိုလူတွေကတော့မှအစီအကဘာမှမလုပ်ဘူးပြည်ကြီး။
နိုဝင်ဘာလ3ရက်နေ့ခရက်ကရောက်နေတဲ့လက်ထောက်နိုင်ငံကြီးဝန်ကြီး Richard Albright ဟာဒီမတိုင်ခင်ကတော့ကချင်ပြည်နယ်ဘက်ကိုလည်းတွားခဲ့ပါတယ်။ဒါပေမဲ့လည်းအခုရခိုင်ခီးစဉ်ကတော့မကြာခင်မှာစတင်မဲ့ Ranger ဒုက္ခသည်တွေလက်ခံရေးအစီအစဉ်နဲ့များပတ်သက်လीမလားဒေသခံချုပ်ကယူဆပါတယ်။တန်ယုံပြောခွင့်ရသူ Annie Marin ကတော့ပုံမှန်ခီးစဉ်သာဖြစ်တယ်လို့ဆိုပါတယ်။
Ambassador Marcial and Richard Albright, the U.S. State Department Deputy
Secretary. တမကြီး Scott Marcial နဲ့အာရှဒေသလူသားချင်းစာနာကူညီမှုအထောက်အကူပေးရေးအစီအစဉ်မှာတာဝန်ရှိတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Richard Albright တို့နှစ်ဦးဟာနိုဝင်ဘာ9ရက်နေ့ရှိရနေ့တွေမှာရခိုင်ပြည်နယ်ထဲကိုတွားရောက်ခဲ့ပါတယ်။ဒီခရီးစဉ်ဟာ American တန်ယုံရဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာတဲ့ပုံမှန်ခရီးစဉ်တစ်ခုပါပဲဒီတစ်ခေါက်မှာတော့ကချင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးတွားရောက်လေ့လာတဲ့အစီအစဉ်တွေကခရီးစဉ်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဟာရခိုင်မတိုင်ခင်ကချင်ပြည်နယ်ကိုလည်းတွားခဲ့ပါတယ်အခုခရီးစဉ်တွေပြီးရင်တော့နေပြည်တော်ကိုတွားဖို့ရှိပါတယ်ရှင
်ရွန်ဂျာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူပြီးတော့လုပ်နေရဆိုပေမဲ့ဒီပြန်ပို့မဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂဘက်ကတော့ညှိနှိုင်းဆွေးနွေးမှုမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်။ဒီပြန်ပို့မဲ့အစီအစဉ်မှာမြန်မာဘက်ကအဆင်သင့်မဖြစ်သေးသလိုဒုက္ခသည်တွေအတွက်အနည်းရရှိနေစေအခြေအနေဖြစ်တာမို့လို့ဒီအစီအစဉ်ကိုရုပ်သိမ်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ရန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။နိုင်ငံသဘောတူထားတဲ့အစီအစဉ်တွေအတိုင်းဆိုရင်တော့ဒုက္ခသည်2000ကျော်ကိုအခုနိုဝင်ဘာလလယ်မှာစပြီးတော့ပြောင်းရွှေ့မှာပါ။ဒါပေမဲ့လည်းဒီဒုက္ခသည်တွေဘက်ကဒီအစီအစဉ်ပေါ်မှာကိုယ်တိုင်လူလူလလရှိရလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင်ဗျာ။